ပြောင်းဆုံးနေတဲ့ sorry သတင်းသမားဂျမက်ကက်ရှူဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မင်းရပဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့ American သမ္မတ Donald Trump ကစနေနေ့မှာပြောလိုက်ပါတယ် sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အိမ်ရှိဇာမင်းသား Mohammed bin Salman ကိုဝေဖန်ရေးသားလို့ရှိတဲ့သတင်းတော်ကက်ရှူဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စစ်ဝင်ရုံးထဲကိုဝင်ပြီးတော့ပြောင်းဆုံးသွားခဲ့တာပါသူအတွက်ကနဦးမျောလင်းချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမဲ့ကြားရသလောက်ဒီမျောလင်းချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်မီရောမှာပြောပါတယ် sorry သတင်းသမားကာရှိုဂီအသက်ခံရတယ်ဆိုတော့ခိုင်လုံချက်ရလို့အမေရိကန်ပြည်ထောင်စုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရက်ရင်ဒါဟာကိုယ့်ကိုယ်ကိုအပြစ်ပေးရကြတယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံးဝင်းထဲမှာတရင်းနောက်ဂျမက်ကာရှိုဂီတက်ခံရတယ်ဆိုတာအတိပြုနိုင်ရင် sorry အာရေဗီယာနိုင်ငံကိုပြင်းထန်တဲ့အရေးယူအပြစ်ပေးမှုလုပ်မယ်လို့တော့သမ္မတဒေါ်နယ်ထရမ့်ကသတိပေးထားတာပါတရင်းနောက်ကာရှိုဂီကိုတက်ဖြတ်ဖို့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမဲ့ဒါကိုဖော်ထုတ်နိုင်ကောင်ဖော်ထုတ်နိုင်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဒါတကယ်မှန်ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့အတော့ကိုစိတ်ပြတ်ဒေါသဖြစ်မိမယ်လို့လည်းဆိုပါတယ်ကာရှိုဂီယာသူပတ်ထားတဲ့ Apple Watch လက်ပနာကြီးကနေတဆင့်သူ့တည်ဆုံမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့လဲသတင်းမီဒီယာတွေကခမန့်ရေးနေပါတယ်သူတယုံနဲ့ဝင်ချိန်မှာအဲ့ဒီနာကြီးကနေတဆင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုဖမ်းယူနိုင်ခဲ့မယ်လို့တွက်ဆထားကြတာပါကာရှိုဂီယာလက်ထပ်ဖို့အတွက်လိုအပ်တဲ့အထောက်အထားရယူဖို့တူရကီမှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားခဲ့တာပါသူပတ်ထားတဲ့ Apple Watch လက်ပနာကြီးဟာ iCloud နဲ့ရောသူလက်ထက်မဲ့အမျိုးသမီးနဲ့အတူကြံခဲ့တဲ့လက်ကင်ဖုန်းတွေပါချိတ်ဆက်ထားတာပါသူတန်ရုံးကပြတ်ထွက်လာမှကိုစောင့်နေပေမဲ့လို့နောက်ဆုံးချိန်ထိပြန်ထွက်မလာဘူးလို့သူနဲ့လက်ထက်မဲ့အမျိုးသမီးကပြောပါရယ်အဲ့ဒီနာရီမှာသူညံ့မဲ့နှိမ့်ဆက်ခံရတာဘယ်လိုအသက်ခံခဲ့ရတယ်ဆိုတာတွေကိုမှတ်တမ်းလုပ်ထားနိုင်မယ်လို့လည်းယူဆနေကြတာပါကာရှိုဂီယာအမေရိကန်ပြည်ထောင်စုမှနေထိုင်ပြီးတော့ The Washington Post မှာ Sorry နိုင်ငံနဲ့ပတ်သက်လို့ဝေဖန်မှတ်ချက်ရေးသားနေသူဖြစ်ပါတယ်။ကာရှိုဂီယာကောင်စစ်ဝင်ရုံးထဲမှာတက်ခံရတယ်ဆိုတာကိုဗီဒီယိုအထောက်အထားရှိတယ်လို့တူရကီအစိုးရကနေအမေရိကန်တာဝန်ရှိသူတွေကိုအကြောင်းကြားတယ်လို့ Washington Post ကပြီးခဲ့တဲ့အပတ်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းကာရှိုဂီပြဆုံးမှုနဲ့ပတ်သက်ပြီးတော့သူတို့နဲ့ဘာမှမဆိုင်ဘူးလို့ Sorry တာဝန်ရှိသူတွေကညင်းပါတယ်။သူဟာတန်ရုံးနဲ့ဝင်ပြီးတော့မကြခင်မှာပြန်ထွက်သွားတယ်လို့ Sorry ဘက်ကညင်းဆိုထားပါတယ်ခင်ဗျာ။